တက်တာရဲ့ဣရိယာပုဂ္ဂိုလ်စနစ်တကျရွေးချယ်ပြီးတော့ယောက်ျားဆွေရင်းနဲ့တင်ပလင်ခွန်လေးရဲ့အထက်မှာပဲ့ဖက်လက်ပေါ်ညာဖက်လက်တင်ရမှာဖြစ်တယ်မြို့သမီးယောဂီများမှာလည်းပဲတချို့တချို့လေ့ကျင့်ရပြီးတော့မြို့သမီးယောဂီများကြတော့တင်မလင်ခွေနဲ့ခွေနိုင်ပါတယ်တို့မဟုတ်လို့ကျုံကျုံထိုင်ပြီးတူးတုပ်ပြီးတော့လက်ပဲထိုင်နေပါအဲ့လိုနေရာထိုင်ခင်းလေးတွေကိုစနစ်တကျရွေးချယ်ပြီးတော့မိမိတို့ရဲ့ရှင်ခွင်ထဲမှာပဖက်လက်လေးညပေါ်ညာဖက်လက်လေးထိုင်ပြီးတော့ကာလီဖြောင်းဖြောင်းထားခေါင်းလေးတက်တက်ထားပြီးအစီလေးမိတ်နှုတ်ခမ်းလေးပိုက်ပြီးမိမိရဲ့စိတ်ဟာနာသီးဖြားမှာထားပြီးတော့မှရှုပ်သွားမှာဖြစ်တယ်ဒီတော့ကယခုလောလောဆယ်မှာတော့ယောဂီသူတော်ဘောင်းပေါင်းတို့နေအပ်ရှင်လောကေတရားနိုင်ယူမှတ်သားရမယ်အချိန်ခါကာလဖြစ်ခြင်းကြောင့်မရှုပ်ွားသေးပါနဲ့ဦးလောလောဆယ်ဘိမှာအဲ့ဒီလောကေတရားကိုသိချာအယုံဆိုင်ပြီးတော့နားစီချင်ပါလေဒီနေ့ဒီစတုဋ္ဌမြောက်နေ့တို့ရောက်ရှိလာခဲ့တာဖြစ်တဲ့အတွက်ယောဂီသူတော်ကောင်းပေါင်းတို့အနေအချင်းသိနေနားလည်ရမယ်မိခင်ဆိုတဲ့သဘောတရားထဲမှာဒီနေ့ကိုတစ်လုံးချင်းတစ်လုံးချင်းတစ်လုံးချင်းပြောလာတဲ့အထက်မှာဒီနေ့ဒီသမာသင်္ကပ္ပနဲ့ဆက်ဆက်လို့နာကြားမှတ်သားရမယ်နေ့ဖြစ်ပါလေသမာသင်္ကပ္ပဆိုတာကသီလသမာဓိပညာလို့သိက္ခာ၃ပါးရှိတဲ့အထက်မှာပညာမဲ့ခင်ထက်မှာပါဝင်တဲ့မဲ့ခင်တစ်ပါးပဲဖြစ်ပါလေပညာမဲ့ခင်ထက်မှာပါဝင်တဲ့မဲ့ခင်ဆိုတော့ပညာဆိုတာနဲ့ဆက်ဆက်ပတ်သက်လို့သမာဓိရှိမှပညာဖြစ်လို့ရပါတယ်သမာဓိမရှိရင်ပညာဖြစ်လို့မရပါဘူးဒါကြောင့်ပညာမဲ့ခင်ဖြစ်ဖို့အရေးအတွက်သမာဓိမဲ့ခင်နဲ့အခြေခံပြီးတော့ဥစဉ်လို့ပြောလာခဲ့တာဝိရိယနဲ့တတိကိုဝင်လေထွက်လေရှိတဲ့နေရာကိုစိတ်ဖို့လို့ပြီးတော့ရှုမှတ်ပွားများလေ့ကျင့်ရမယ်သဘောတရားတွေလည်းဥစဉ်တို့ပြောလာခဲ့ပြီးဖြစ်ပါတယ်ဝရိယနဲ့တတိတွေကိုပူပေါင်းပြီးတော့တကားရဲဖြစ်လို့ညီညွတ်ပြီးဆိုတဲ့အချိန်ကကြတော့စိတ်တွေကနေပြီးတော့မှအဲ့ဒီအာယုံရှိရဲ့ဝင်လေထွက်လေလို့ဆိုရတဲ့အာယုံရှိရသို့စိတ်တွေအစဉ်တစ်ဖြင့်ကြာရောထိုင်ရောက်ပြီးတော့ဆူဆူစိတ်စိတ်စိတ်ဝင်တစားဖြစ်သွားတာဖြစ်သွားပါလိမ့်မယ်အဲ့လိုဆူဆူစိတ်စိတ်စိတ်ဝင်တစားဖြစ်သွားတဲ့အချိန်ကကြတော့မိမိတို့ရှုတိပွားများနေတဲ့အာယုံလို့ဆိုရတဲ့ဝင်လေထွက်လေဟာလည်းပဲခါရင်းနေတွေခါရင်းနေတွေခါရင်းကြတွေထက်နှူးညံ့တိမ်မွေးလာပါနုညံ့နုညံ့တိမ်မွေးလာပေမဲ့လည်းပဲစိတ်ကပြန့်လွင့်ကြည်လွားမှုလေးတိမ်မရှိပါဝရိယနဲ့တတိနှစ်ခုပူပေါင်းပြီးတော့ညီညွတ်နေတဲ့အတွက်ဝရိယနဲ့တတိပူပေါင်းညီညွတ်နေတဲ့ဆိုရင်စိတ်ကလည်းပဲတည်ကြည်မှုဆိုတာဖြစ်ပေါ်လာပါတယ်အဲ့လိုစိတ်တည်ကြည်မှုဖြစ်လာပြီးဆိုတဲ့အခါကျတော့နိဝရဏတရားတွေကျင့်ရှင်းနေတဲ့အတွက် စိတ်ဒီလူသလူထားလို့ရပါတယ်ငြိမ်သက်သွားပြီဖြစ်ပါအဲ့လိုစိတ်တွေကိုဒီကြည်ငြိမ်သက်ခြင်းကိုပဲဘာလို့ခေါ်တာလဲဆိုရင်သမာဓိလို့ခေါ်ပါတယ်အဲ့ဒီဒီကြည်ငြိမ်သက်နေတာကဘယ်ပေါ်မှာဒီနေသလဲဘလို့ကြည်နေသလဲဆိုရင်အာယုံရှိရဲ့ဝင်လေထွက်လေရဲ့အပေါ်မှာစိတ်ကဒီနေချင်းမဲ့ဖြစ်ပါတယ်စိတ်ကဒီလာတဲ့အချိန်ကကြတော့ရုပ်ကလည်းပဲကြည်လင်မှုဆိုတာဖြစ်လာရုပ်ကသမသမတွေမြတ်လာတဲ့အတွက်ညောင်းညာချင်းခက်ခဲချင်းထုံချင်းချင်းဆူချင်းအောင်ချင်းပူချင်းတွေလည်းပဲစိတ်ကညီမြသွားတဲ့အတွက်ရုပ်တွေလည်းပဲညီမြလို့ခြိလင်သွားပါလေအဲ့လိုညီမြပြီးတော့ခြိလင်သွားတဲ့အချိန်ခါကာလမှာစိတ်ကအာယုံရှိရှိတဲ့နေရာမှာအမြဲမပြတည်နေတာဖြစ်လို့ဝင်လေထွက်လေရဲ့အာယုံမောစိတ်ဝင်စားပြီးငြိမ်သက်လာမှာဖြစ်ပါတယ်အဲ့လိုစိတ်ဝင်တဲ့ဆက်ငြိမ်သက်လာတဲ့အချိန်ကချက်မှသမာသင်္ကပ္ပဆိုတာအလုံးလုံးလို့ဖြစ်ပါတယ်သမသင်္ကပ္ပဆိုတာကကောမောမင်္ဂစွာဖြန့်စီခြင်းကိုသမသင်္ကပ္ပလို့ခေါ်ပါတယ်။သမသင်္ကပ္ပရှိတယ်ဆိုရင်မိစ္ဆာသင်္ကပ္ပလည်းရှိပါသေးတယ်။မိစ္ဆာသင်္ကပ္ပဆိုတာကအတွေးမှအကြံစီမားတွေဟာမိစ္ဆာသင်္ကပ္ပပဲ။သောကိသူတော်ကောင်းအပေါင်းတို့အနည်းအချင်းဝင်လေးနဲ့ထွက်လေးနဲ့မတည့်လို့ရှုွက်နဲ့ရှုချက်မတည့်လို့ဖြစ်ပြည့်ရှုနေတဲ့ပုဂ္ဂိုလ်လေးလည်းဖြစ်ပြည့်ရှိတဲ့နေရာကိုမတည့်လို့အတက်အရှင်းလုံနေကြတဲ့ပုဂ္ဂိုလ်လေးလည်းအဲ့ဒီအပေါ်မှာစိတ်အာယုံချရောက်မနေလို့ပြန့်လွင့်ပြေးလွှားပြီးတတိလွတ်သွားပြီးတော့တွေးချင်ရတွေးနေတဲ့သူအတွေးစိတ်တွေဒီမိစ္ဆာသင်္ကပ္ပပဲဖြစ်ပါတယ်မိစ္ဆာသင်္ကပ္ပဆိုတာပြညာအာယုံရဲ့အပေါ်မှာဆွဲမိပြီးတော့တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတတိမပါဝိရိယမရှိဘဲနဲ့ကိလေသာနိဝရဏတရားတွေကိုချေလည်တိုင်းခံနေရတဲ့အတွေ့အကြုံမျိုးဟာအဲ့ဒါဟာမိစ္ဆာသင်္ကပ္ပပါပဲအဲ့ဒီမိစ္ဆာသင်္ကပ္ပတွေကိုဘာနဲ့နိုင်နေရတာလဲဆိုရင်စောစောနှတုန်းကပြောခဲ့တဲ့တတိဝိရိယမဲ့ခင်နှစ်ပါးနဲ့စူးစူးဆိုင်ဆိုင်ဆွဲဆွဲမြဲမြဲရှုမှတ်ပွားများချင်းချင်းဒုရကနေပါနေရမြရာကနေနေလို့ဖြစ်လာတဲ့အချိန်မှာတော့စေရတီတီနေတဲ့မူဆိုတာရရှိလာတဲ့အခါတမသင်္ကပ္ပဆိုတာအလုံးလုံးလို့ဖြစ်သွားပါပြီတမသင်္ကပ္ပဆိုတာကတမကကောင်းမွန်မင်္ဂန်စွာသင်္ကပ္ပကခြံစီခြင်းတလို့အိပ်ပဲရဘလို့ခြံစီရတာလဲဆိုတဲ့နေရာမှာဒီနေရာမှာခြံစီရမယ့်အရာနဲ့ဆက်ဆက်ပတ်သက်လို့ရှင်းရှင်းလင်းလင်းကွဲကွဲပြားပြားသိထားရမှာဖြစ်ပါလေ။ကောင်းမွန်မင်္ဂန်စွာခြံစီခြင်းဒါခြံစီခြင်းလို့ဆိုတဲ့နေရာမှာရိုးရိုးသားသားပြောတာဖြစ်ပါလေ။တကယ်တကယ်တရားအလောက်အားထုတ်တဲ့အချိန်မှကြတော့အကဲခတ်တာဖြစ်ပါလေ။ပါရီကိုအကဲခါရတာလဲဆိုရင်ယုံနဲ့နာကိုအကဲခါရတာဖြစ်ပါတယ်ယုံနဲ့နာလို့ပြောလိုက်တဲ့အထက်မှာမိမိအနေနဲ့သမသင်္ကပ္ပနဲ့ခြံတွေးပြီးတော့ငါယုတ်ကိုရှုမှလားနာကိုရှုမှလားဆိုတာကွဲကွဲပြားပြားရှင်းရှင်းလင်းလင်း ခွင့်ချပြီးတော့မှကိုရှုရမယ့်ကမ္မထံကိုကိုတိန်ရွေးချယ်တက်ဖို့လိုအပ်ပါတယ်ကိုရှုရမယ့်ကမ္မထံကိုကိုပြီးပြီးပြင်းပြင်းမရွေးချယ်တက်ဘူးဆိုရင်အလုံးလောက်ရတာထိရောက်မှုမရှိပါဘူးဒါကြောင့်မိမိရှုရမယ့်ကမ္မထံကိုမိမိသည်ရုပ်ကိုရှုမှန်းလားနာမ်ကိုရှုမှန်းလားလို့ရှုเสียလို့ရှုเสียဖြစ်တဲ့အရှုခံအာယုံယုံနာနှစ်ပါးတစ်ပါးပါးကိုရွေးချယ်ရမှာဖြစ်ပါတယ်အဲ့ဒါလို့ကွဲကွဲပြားပြားရွေးချယ်ပြီးပြီဆိုတဲ့အခါအဟောင်းအဟောင်းဖြစ်တဲ့ယောဂီတို့ကြတော့တချို့တချို့စိတ်တဏှုပသနာရှုကြတဲ့ပုဂ္ဂိုလ်တွေကြတော့နန္တရားကိုအဓိကထားပြီးတော့ရွေးချယ်ရတာဖြစ်တယ်။နာမ်နဲ့ဆက်ဆက်ပတ်သက်တဲ့သဘောတရားကိုပဲတွေးခေါ်ရမယ်၊စဉ်းစားရမယ်၊ခွဲခြားရမယ်၊စစ်ဆေးရမယ်၊ဝေဖန်ရမယ်၊သုံးသပ်ရမယ်။ဘာသဘောရှိသလဲဆိုတာကိုအကဲခတ်မှာဖြစ်တယ်။ဒီနေ့မှာတော့အခြေခံယောဂီများကိုလေးပေးပြီးတော့ခေါ်နေရတဲ့နေများသာဖြစ်ချင်းကြောင့်အခြေခံယောဂီဆိုရင်ယုတ်တရားကနေစပြီးအခြေခံမှာဖြစ်ပါတယ်မိမိရှုစရာလို့ဆိုရတဲ့အရှုခံအာယုံယုတ်တရားကိုတည်တည်ချာချာကွဲကွဲပြားပြားရှင်းရှင်းလင်းလင်းရွေးချယ်တတ်ဖို့လိုအပ်ပါတယ်အဲ့လိုယုတ်တရားတွေကိုသိချာရွေးချယ်ပြီးပြီဆိုတဲ့အချိန်ကကြတော့ယုတ်ရဲ့သဘောဝသဘောလက္ခဏာကိုစူးစမ်းလေ့လာအကဲခါရမှာဖြစ်ပါတယ်ယုတ်ကိုတွေးပြီးပြီဆိုတဲ့အချိန်ကကြတော့ယုတ်ဆိုတာဟာတော့ပထမဥစွာသိရှိထားရမယ့်စကလုံးပါပဲယုတ်ကိုရှုမယ်လို့ရွေးချယ်ပြီးတဲ့နောက်ယုတ်ဆိုတာဘာလဲလို့ထပ်မစူးစမ်းလေ့လာအကဲခတ်ရအောင်မှာဖြစ်ပါအဲ့ဒါလို့စူးစမ်းလေ့လာအကဲခတ်နေချင်းတည်ပင်လင်သမာသင်္ကပ္ပအလုံးလုံးနေချင်းသဘောပါပဲယောဂီတို့အဲ့ဒီနေရာမှာယုတ်ဆိုတဲ့သဘောဟာပြောင်းလဲတက်လို့ယုတ်လို့ခေါ်ပါတယ်အဲ့ဒီပြောင်းလဲတက်တဲ့ယုတ်ကိုပဲဒီနေ့ကျတော့တတ်တလုံးနဲ့ပူပေါင်းပြီးတော့ယုတ်တာတလုံးနားလည်အမှာဖြစ်တယ်ယုတ်တာဆိုတာနဲ့ပတ်သက်ပြီးတော့တတ်ဒီဘဏ္ဍာရှိသလဲတတ်ဆိုတာပါလဲလို့သမာသင်္ကပ္ပနဲ့ခွဲခြားစီစီရပါလေဟုံးမှာတာဆိုတာယုတ်တာဆိုတာဓာရီတီတီတမောသူသဘောသူဆောင်နေလို့တာလို့ခေါ်ချင်းဖြစ်ပါလေသူသဘောသူဆောင်နေတယ်ဆိုတာမိမိလုံးလို့ဖြစ်ပေါ်လာတဲ့အရာမဟုတ်ဘူးသဘောဝအတိုင်းပင်ကိုသဘောအနေအချင်းရှိနေခြင်းကိုသူသဘောသူဆောင်ပြီးတော့သူစွန့်ရည်သူဒတ်သူတတိတွေသူပြနေခြင်းပင်ဒီပင်နဲ့တလို့ခေါ်ပါအဲ့ဒီတမဘယ်နှမျိုးရှိသလဲဆိုတဲ့အခါယုတ်တမအနည်းဆုံး၄မျိုးခွဲခြားလို့ရပါတယ်အဲ့လိုခွဲခြားတဲ့ယုတ်တ၄မျိုးဒီဝထဝီတအာဘောတတေဇောတ္တဝါယောတ္တဆိုတဲ့တ္တကြီးလေးပါပါပဲယုတ်အလုံးကိုအသေးစိတ်ခွဲကြည့်ရင်28ပန်းစလုံးရှိတဲ့ဆိုပေမဲ့လို့ဝိပဿနာပြီးပြီးပြင်းပြင်းရှုလို့လွယ်ကူတဲ့ယုတ်တ္တသဘောကတော့ဒီလေးပါပါပဲအဲ့ဒီဝထဝီအာဘောတေဇောဝါယောဆိုတဲ့ဋ္ဌကြီးလေးပါရှိတဲ့အထက်မှာပထဝီသည်ပါသဘောလက္ခဏာရှိသလဲလို့စူးစမ်းလေ့လာအကဲခတ်ရမှာဖြစ်တယ် ဒီနေရာမှာလက္ခဏာဆိုတဲ့စကားလုံးပါဝင်လာပြီးဖြစ်ပါတယ်လက္ခဏာဆိုတာကသဘာဝလက္ခဏာသမိညာလက္ခဏာလို့တလုံးနှမျိုးရှိပါသဘာဝလက္ခဏာဆိုတာကသူ့ရဲ့ပင်ကိုယ်မူလသဘာဝပကတိအရှိသဘောကိုဆိုခြင်းဖြစ်ပါသမီးညာလက္ခဏာဆိုတာကြတော့ဖြစ်ချင်းပြည့်ချင်းအစဉ်တစ်ဖြင့်ပြောင်းလဲနေတဲ့သဘောကိုခြုံငုံပြီးတော့တလုံးထက်အနေစာစသည်အဖြစ်မမြဲချင်းလို့ဆိုတဲ့သဘောအထိရှုတိရတဲ့အရာကိုအဲ့ဒါသမီးညာလက္ခဏာလို့ခေါ်ပါဒီနေ့ဒီဝိပဿနာဉာဏ်တဲ့ကိုပြီးပြီးပြင်ပြင်ရောက်ရှိနိုင်သေးတာမဟုတ်တဲ့အတွက်တမသင်္ကပ္ပနဲ့သဘောဝလက္ခဏာကိုရှာဖွေတဲ့သဘောကိုပဲဥစဉ်တို့ညုံပြနေတာဖြစ်ပါတယ်ဒီတော့သမီးနဲ့လက္ခဏာကိုမရှုသေးဘဲနဲ့သဘောဝလက္ခဏာကိုရှိဥစွာခွဲခြားသိမြင်ရမှာဖြစ်ပါတယ်အဲ့လိုခွဲခြားသိမြင်လိုက်တဲ့အချိန်ကကျတော့ပထဝီဆိုတဲ့ဓာတ်ရဲ့လက္ခဏာသဘောဟာဘယ်လိုသဘောရှိသလဲမိမိတို့ရဲ့ခန္ဓာကိုယ်ပေါ်မှာတောင်းနေတင်းနေမာရယ်ဆိုတဲ့သဘောလေးတွေဟာခန္ဓာမှာတစ်ခုခုပေါ်လာရဲ့ဆိုရင်သမသင်္ကပ္ပနဲ့ဩတဟပတဝီရဲ့လက္ခဏာပဲလို့ပိဋ္ဌာပလျာမှာဖြစ်ပါတယ်ပိဋ္ဌာပြီးပြီဆိုတဲ့အချိန်ကကြတော့ပတဝီလို့ရှုရတာမဟုတ်ပါဘူးမာတဲ့သဘောလေးတွေတွေ့နေတယ်ဆိုရင်အဲ့ဒီမာတဲ့သဘောလေးတွေကိုစိုက်ပြီးကြည့်ရမှာဖြစ်တယ်ကြည့်တဲ့အချိန်ကကြတော့ဘလို့အထီးကြည့်ရမှာလဲဆိုတော့ပေါ်လာတဲ့အစကနေဆုံးသွားတဲ့အထီးရှုကြည့်ရမှာဖြစ်ပါတယ်တဟံသဘဝရဲ့လက္ခဏာပါပဲတခါတည်းကြတော့လည်းပဲအဲ့ဒီမှာတခါတည်းကြတော့လည်းအဲ့ဒီမှာမာရယ်ဆိုတဲ့သဘောမဟုတ်ဘဲနဲ့တောင်းနေဆိုတဲ့သဘောဟာလည်းပဲပထဝီရဲ့သဘောလက္ခဏာလို့သိရလက္ခဏာလို့သိပြီးပြီဆိုရင်တောင်းတဲ့သဘောလေးတောင်းတဲ့သဘောလေးတောင်းတဲ့သဘောလေးခါတယ်နာမတခတ်တန်တောင်းတမှာတယ်တောင်းတဲ့အချိန်မှာအဲ့ဒီနေရာမှာမနေ့ခင်းတုန်းကပြောခဲ့တဲ့အတိုင်းခါမှနာတယ်လို့ပြောပေမဲ့ခါဆိုတာရှိဥစွာခါမှလို့နေရာကိုသိရမှာဖြစ်တယ်ခါမှလို့သိသွားပြီဆိုရင်ခါဆိုတာကပြင်းပြဖြစ်လို့ဖယ်ခွာမှဖြစ်ပါတယ်ငါခါဆိုတာငါဆိုတာဟာဒိဋ္ဌိပဲဖြစ်ပါတယ်ခါဆိုတာကပြင်းပြပဲဖြစ်ပါတယ်ဝိပဿနာရှုတယ်ဆိုတာဟာပြင်းပြကိုဒိဋ္ဌိနဲ့ရှုရတာမျိုးမဟုတ်ပါဘူးပရမတ်ကိုဉာဏ်နဲ့ရှုသိရတာပဲဝိပဿနာဖြစ်ပါတယ်ปรมัตถ์ကိုဉာဏ်နဲ့ရှုသိတဲ့အချိန်မှာဒိဋ္ဌိနဲ့ပြင်းရကိုခွာမှာဖြစ်ပါတယ်။ခွာတဲ့အချိန်မှာငါဆိုတဲ့စကားလုံးကလည်းငါမဟုတ်ဘူးဆိုပြီးငါမဟုတ်ဘူးခါဆိုတာလည်းမဟုတ်ဘူး။မာချင်းတောင်းချင်းဆိုတဲ့သဘောပဲရှိတာပါပဲလို့သဘောရဲ့အမှားအရှိကိုပဲဉာဏ်နဲ့သမာသင်္ကပ္ပလို့ဆိုရတဲ့ဉာဏ်နဲ့အကဲခံရမှာဖြစ်ပါတယ်။ငါလည်းမဟုတ်ဘူး၊ခါလည်းမဟုတ်ဘူး။တောင်းနေတယ်ဆိုတဲ့သဘောလေးဟာပထဝီမျှပဲလို့သိရ။ပထဝီတက်ပဲလို့သိပြီးပြီဆိုရင်တော့မာတဲ့ပထဝီရဲ့လက္ခဏာဟာဘာသဘောရှိသလဲဆိုတော့တောင်းချင်းသဘောလက္ခဏာရှိပါတယ်အဲ့ဒီအချိန်မှာဒီတောင်းနေတဲ့အရာလေးတွေကိုစိတ်ကြည့်ရမှာဖြစ်တယ် စိတ်ကြည်လိုက်တဲ့အခါကျတော့တောင်းခြင်းသဘောလေးတွေကိုတဖြည်းဖြည်းတဖြည်းဖြည်းပူပူပြီးတောင်းလာတဲ့အခါလဲရှိတတ်ပါတယ်ပူပူပြီးတော့ယော့ယော့ယော့ယော့ယော့သွားတာလဲရှိတတ်ပါတယ်ရှိရင်ထိုအတိုင်းပဲဆုစိတ်ပြီးတော့တောင်းတဲ့သဘောလေးတွေကိုတောင်းတဲ့သဘောတောင်းတဲ့သဘောတောင်းတဲ့သဘောလို့နှလုံးသွင်းနေရမှာဖြစ်ပါအဲ့လိုတောင်းတဲ့သဘောလေးတွေကိုနှလုံးသွင်းနှလုံးသွင်းနှလုံးသွင်းနေတဲ့ဆိုရင်ပရမတ်သဘောပေါ်မှာသမာသင်္ကပ္ပဆိုတဲ့အကိခတဲ့ဉာဏ်နေပြီးရောက်ရှိနေခြင်းဖြစ်တယ်ဒါဟာဝိပဿနာလို့ပြပြပြပြမဟုတ်သေးပေမဲ့ဝိပဿနာအစလန်းစာကိုပေါ်ပြနေခြင်းပဲဖြစ်ပါတယ်ယောဂီတို့တခါပြန်ကြတော့ခုံအောင်မှာဘူလာတာလေးတွေကတော့ယောဂီတိုင်းတို့လိုရှိတတ်ပါဘူတယ်ခိုက်တယ်ဆူတယ်အောင့်တယ်ဆိုတာလေးတွေဟာတပထဝီတမဟုတ်တော့ပဲနဲ့ကြောင်းလဲသွားခဲ့ပါပြီတေသောတပဲဖြစ်ပါတယ်တေသောတဆိုတာတမချက်ပါပဲတိဇောတရဲ့လက္ခဏာကိုရှုကြည့်ရမှာဖြစ်ပါတိဇောတိဇောလို့ရှုရတာမဟုတ်ပါဘူးတိဇောဆိုတာတိစရာမျှသာပါပဲပိန်ချပြီးတော့ကန့်ချပြီးတော့တိစရာပါပဲကွဲကွဲပြားပြားပိန်ပိန်ချချတိဖို့အမည်နာမပညာနဲ့တည်ပြီးတော့ခေါ်ထားတဲ့သဘောထားတဲ့စကားလုံးများသာဖြစ်ပါဒါပေမဲ့လို့အရှိပညာပဲဖြစ်ပါတယ်မရှိပညာမဟုတ်ပါဘူးဝိသမာနပညာလို့ခေါ်ပါအရှိပညာတဲ့ဆိုရင်တော့မှလက္ခဏာရှိပါတယ်ဒီတော့ကတည်စောတည်စောလို့မရှိဘဲနဲ့သူ့ရဲ့လက္ခဏာကိုစူးစမ်းလေ့လာရှာဖွေရမှာဖြစ်ပါတယ်စူးစမ်းလေ့လာရှာဖွေလိုက်တဲ့အချိန်ကကျတော့ပါတွေ့တယ်လေဆိုတဲ့အခါပူမှုသဘောလေးတွေ့ရှိလာမှာဖြစ်ပါတယ်ပူတယ်ဆိုရင်ငါခုံပူတယ်လို့မလုပ်ပါနဲ့ငါခုံပူတယ်လို့တော့အစအစလင်အစချင်းရတော့ဒီလိုသိနေမှာအမှန်ပဲသို့တော်လည်းပဲတမ္မာသင်္ကပ္ပနဲ့အတွေ့အကြုံတမ္မာသင်္ကပ္ပနဲ့ငါလည်းမဟုတ်ဘူးလို့ခွာထုတ်လိုက်ရခုံလည်းမဟုတ်ဘူးလို့ခွာထုတ်လိုက်ရငါမဟုတ်ဘူးဆိုတဲ့သဘောဟာဒိဋ္ဌိကိုခွာထုတ်လိုက်ခြင်းပဲဖြစ်ပါတယ်။ခုံမဟုတ်ဘူးလို့ဖယ်ရှားလိုက်ခြင်းဟာပြင်းရကိုဖယ်ခွာလိုက်ခြင်းပဲဖြစ်တယ်။အဲ့ဒါလို့ဖယ်ခွာပြီးပြီဆိုရင်မနေ့တုန်းကပြောခဲ့တဲ့အတိတ်ယူယူလေးရှိနေတဲ့ပုံမှုသဘောလေးကိုပဲတာမသင်္ကပ္ပနဲ့အကဲခတ်ရမှာဖြစ်ပါပုံမှုသဘောလေးဟာတသဘောရဲ့လက္ခဏာပဲဖြစ်ပါတယ်။ပါသဘောရဲ့လက္ခဏာလဲဆိုရင်တိသောသဘောရဲ့တိသောတသဘောရဲ့လက္ခဏာသဘောပဲဖြစ်ပါတယ်။ဒီချိန်မှာပူလာတယ်ဆိုရင်ပူရဲ့ရှိကုန်ပူတယ်ဆိုတဲ့သဘောလေးဟာအာယုံပဲဖြစ်ပါတယ်။အာယုံဆိုတာရှုစရာဖြစ်ပါတယ်။အဲ့ဒီရှုစရာဖြစ်တဲ့ပုံမှုသဘောလေးရဲ့အပေါ်မှာရှုတာလို့ခေါ်တဲ့သမာသင်္ကပ္ပနဲ့ခေခတ်နေရမှာဖြစ်ပါတယ်။အဲဒါလို့ခေခတ်တဲ့အချိန်မှာတခါတည်းရတဲ့တော့ခေခတ်ကြည့်လိုက်တဲ့အချိန်မှာပူပူပူပူပြီးတော့ပူလာတာရှိတယ်လို့။တခါတည်းကြတော့လေအဲ့ဒီပူတာလေးတွေဟာတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းလျော့ချလျော့ချလျော့ချသွားတာကြီးတွေ့ရပါလိမ့်မယ်အဲ့ဒီအချိန်ကကြတော့ဩရုပ်ဆိုတာမတည်မြဲပဲပြောင်းလဲနေတဲ့သဘောရဲ့သဘောပါလားလို့သမ္မာဒိဋ္ဌိဉာဏ်အတိကနေဆုံးဖြတ်လာပါလိမ့်မယ်သမ္မာသင်္ကပ္ပဆိုတာမျက်လုံးမွေးနေတဲ့လူတယောက်ကိုရှိရှိလင်းလင်းလေးမြင်စီဖို့အတွက်ပါဝါမျက်မှန်နဲ့အကူတက်ပေးရသလို Paramattha taya tabo ligu bibi bibi mami diya tamma denga bane kekha biro leila tonda susan kekha da tipane. Hello susan leila kekha bi tonda leye. Paramattha tabo lili ha shishin lili li tamma deti ne di ni nama tipane. Atama deti ညအမြင်နဲ့ကြည်ပါမှာဖြစ်ချင်းပြချင်းဆိုတာဖြစ်ပေါ်လာမှာဖြစ်ပါတယ်ယောဂီတို့ဒီနေ့ဒီပရမတ်ကိုရှာဖွေတဲ့သမ္မာသင်္ကပ္ပဆိုတဲ့မဲ့ကင်းနဲ့ရှာဖွေရတဲ့နေ့ဖြစ်ခြင်းကြောင့်ပညာကိုဖဲခွာပြီးတော့ပရမတ်ကိုရှာတတ်ရင်ပဲ โยคีတို့အတော်လေးအကျိုးရှိနေပါပြီတခါတည်းရကြတော့အဲ့ဒီဒေဇောတ္တလေးတွေကနေပြီးတော့မှဆာယကနေဆုံးအထိရှုကြည့်လို့မိသည့်အရာမှမထင်ရှားတော့ဘူးဆိုရင်အချိန်မရွေးရှိနေတဲ့ဝါယောတ္တလေးကိုအကဲခါကြည့်လိုက်ပါဝါယောတ္တဆိုတာတစ်ချက်မဟုတ်ပါဘူးနေရှင်နေတိန် ဝင်လေထီထွက်လေထီဆိုပြီးတော့တင်ပေးနေတဲ့ဝင်လေထွက်လေရဲ့သဘောပဲဖြစ်ပါဝင်လေနဲ့ထွက်လေဆိုတဲ့သဘောဟာလေဆိုတာဝါယောလေတ္တပရမရဲ့သဘောပါပဲတာလို့ပြောလိုက်တာနဲ့သူသဘောအတိန်သူဆောင်နေတာဖြစ်ပါသူသဘောအတိန်သူဆောင်နေတာ နေတဲ့ဆိုတော့အဲ့ဒီမှာပါတလေဝါယောတဝါယောတဆိုရင်လေပဲဖြစ်ပါလေရုပ်ပဲဖြစ်ပါအဲ့ဒီလေရုပ်ဒီသူသဘောအတိုင်းပဲသူဆောင်းနေတာပါပဲပေချအကဲခတ်ကြည့်လေဝင်သွားတဲ့လေဝင်လို့ဆုံးသွားပြီးရင်ထွက်တဲ့လေအစဖြစ်ပေါ်လာတာပါပဲ ထွက်သွားတဲ့လေအဆုံးရောက်တဲ့အခါကျတော့ဝင်တဲ့လေအစဆိုပြီးတော့ဖြစ်ပေါ်လာတာပါပဲဒီလိုအစနဲ့အဆုံးအဆုံးနဲ့အစအဲ့ဒါလို့ဖြစ်ပေါ်ဖြစ်ပေါ်ဖြစ်ပေါ်နေတာမိမိကလှုပ်လို့ဖြစ်လာတာမဟုတ်ပါဘူးသူ့သဘောသူဆောင်ပြီးတော့ဝါယောလေတ္တပရမရဲ့သဘောဝဟာသူ့သဘောအတင်းသူပြောင်းလဲဖြစ်ဖြစ်နေခြင်းများသာဖြစ်ပါတယ်ဒါကြောင့်မလို့တာသူ့သဘောသူဆောင်လို့တလို့ခေါ်ပါ ပါတယ်လေဆိုရင်ယုတ်တာယုတ်ဆိုတာပြောင်းလဲခြင်းသဘောလို့ပြောခဲ့ပြီးပါပြီဘလို့ပြောင်းလဲနေတာလဲတေချာလေအကဲခါကြည့်သူသဘောကပြောင်းလဲခြင်းသဘောပဲဘလို့ပြောင်းလဲနေတာလဲဝင်လေဝင်လေလေးကိုအကဲခါပြီးကြည့်လေကြည့်တဲ့အချိန်မှာဝင်လေစဝင်တုန်းကတွန်းတယ်ထိုးတယ်လှောက်ရှားတယ်ရတ်တတ်တယ် ကျက်တန်သွားပြီးတဲ့အချိန်ကကြတော့ထွက်လေကနေစတွန်းတယ်လှောက်ရှားတယ်ရက်တန်တယ်ဒီသုံးခုပဲတွေ့ရပါတယ်နောက်ကနေတွန်းတွန်းတွန်းတွန်းနေတာလေးတွေအကဲခါမှဖြစ်ပါအကဲခါချင်းဒီသမ္မာသင်္ကပ္ပလို့ပြောပြီးပါသည်ဝင်လေလေးတွေကိုခါတိုင်းနေတုန်းကလို့မှယုံနဲ့မပြီးတော့ပါဘူးအကဲခါတတ်ဖို့လိုအပ်ပါတယ် ဝင်လေရဲ့ဝင်တဲ့အချိန်တုန်းကဝင်ဝင်ချင်းလေးရဲ့လှုပ်ရှားမှုသဘောကတမျိုးဝင်လေရဲ့အလဲကိုရောက်သွားတဲ့အချိန်မှာလှုပ်ရှားမှုကတမျိုးအဆုံးရောက်သွားတဲ့အချိန်ကကြတော့ရက်တန့်မှုကတမျိုးလို့တွန်းနေလှုပ်ရှားတယ်ရက်တန့်တယ်ဒီသဘောကဲခါမှဖြစ်တယ်ဖတ်တဲ့အချိန်မှာလည်းပဲစတင်ပြီးတော့လှုပ်ရှားတယ်တွန်းနေရက်တန့်တယ် တွန်းနေလှုပ်ရှားတယ်ရက်တန့်တယ်ဒီသုံးချက်ကိုတိတိတိတိနေအောင်ကဲခါမှဖြစ်ပါတယ်ယောဂီသူတော်ကောင်းပေါင်းတို့တာဝါယောလီတ္တပရမတ်ကိုတခါတည်းမမဘဲနဲ့ဒီအတိုင်းပဲကဲခါပြီးပြောင်းလဲပြောင်းလဲပြောင်းလဲသွားတာလေးတွေကိုကဲခါတတ်ရမှာဖြစ်ပါတယ် တခါတည်းကတော့တချို့တချို့ယောဂီတွေကရင်ထဲမှာရိတ်ရိတ်ရိတ်ရိတ်နဲ့ဖြစ်ဖြစ်ဖြစ်ဖြစ်လို့ရှုတိနေတဲ့ယောဂီလည်းပဲဝါယောလီတ္တပရမအနေအချင်းရှုတိလို့ရပါတယ်။ ရင်လိုတစ်ချက်ပေါ်တက်ပြီးလှူရှားသွားတဲ့သဘောလေးတွေလှူရှားသွားတဲ့သဘောလေးတွေလှူရှားသွားတဲ့သဘောလေးတွေကဒါဝါယောလေတက်ရဲ့သဘောဝသဘောပါပဲသဘောဝရဲ့လက္ခဏာပါပဲယောဂီတို့သင်္ချာလေးအကဲခံပြီးကြည့်လိုက်ပါဖြစ်ပေါ်လာတဲ့ရုပ်တရားမှန်တယ်ဗျာဘယ်အရာမှတည်တတ်နေခြင်းမရှိပါဘူးပေါ်လာတဲ့အရာတိုင်းဟာပျောက်သွားခြင်းမှာလန်းဆုံးသလိုပျောက်သွားပြီးရင်လည်းတနည်းအားမှာပြန်ပြန်ပြီးတော့ပေါ်တတ်ပါသည်ပေါ်လာလို့အကဲခါပြီးစောင့်ကြည့်တဲ့အချိန်ခါကာလမှာဆ ਾਇ ရနေဆုံးတဲ့အထိရှုကြည့်ရမှာဖြစ်ပါတယ်ဘယ်အရာပဲပေါ်အဲ့ဒီမှာဗထဝီတတ်ပဲပေါ်အာဘောတတ်ပဲပေါ်ဝါယောတတ်ပဲပေါ်ပေါ်ခြင်းနဲ့တတ်သဘောလက္ခဏာတတ်သဘောကိုဘယ်အရာပဲပေါ်ခြင်းနှိမ့်ပေါ်ပါစေပေါ်လာခြင်းဟာအစတည်တည်ထချာလေးစုကြည့်စုစိမ့်ပြီးကြည့်လိုက်ပါအဆုံးဆိုတာရှိပါတယ်ပေါ်လာတာကစတာဖြစ်တဲ့သဘောပါပဲဆုံးသွားတော့ပြတ်သွားတဲ့သဘောပါပဲဒီတော့ဒီတစ်ခုကိုစတင်ပြီးအကဲခတ်လို့ဆုံးပြီးဆိုမှနောက်ကထင်ထင်ရှားရှားလေးပေါ်လာတဲ့အရာကိုတစ်ခါထပ်ရှုရမှာဖြစ်ပါတယ်ထပ်ရှုလို့အဲ့ဒီအခုကိုအကဲခါလို့ဆုံးတဲ့အထိအကဲခါမှာဖြစ်ပါတယ်မဆုံးမသိမချင်းသိတဲ့တစ်ခုကိုသွားပြီးအကဲမခံရပါဘူးဒါဆိုရင်ရှုပ်ထွေးကုန်ပါလိမ့်မယ်တစ်ခုပဲပြည်ပြည်ပြင်းပြင်းလောက်ရမှာဖြစ်ပါတယ်ဘလို့လို့ရမှာလဲဆိုရင်ဆ ਾਇ ရကနေဆုံးတဲ့အထိအကဲခါပြီးစောင့်ကြည့်ရမှာဖြစ်ပါလေအဲ့လိုစောင့်ကြည့်လို့စိတ်မနေတော့တဲ့ခါဒီဝရဏတရားလေးတွေနှောင့်ရှက်လို့ဟိုးထွက်ပြေးဒီထွက်ပြေးစိတ်ကြီးထွက်ပြေးထွက်ပြေးထွက်ပြေးသွားပြီးဆိုမှဝင်လေထီးပြဲထွက်လေထီးပြဲဝင်လေထီးပြဲထွက်လေထီးပြဲလို့ကြံမရမှာဖြစ်ပါလေတခါစိတ်လေးတွေပြန်လည်ပြီးငြိမ်သက်လာတဲ့အချိန်မှာထင်ရှားရရပထဝီတပဲဖြစ်ဖြစ်ဒေဇောတပဲဖြစ်ဖြစ်ဝါယောတပဲဖြစ်ဖြစ်ကဲခပ်ပြီးစောင့်ကြည့်နေရမှာဖြစ်တယ်။စောင့်ကြည့်တဲ့အခါပြောင်းလဲပြောင်းလဲပြောင်းလဲသွားတဲ့အထိစောင့်ကြည့်ရမှာဖြစ်တယ်။တလူကဲခပ်ပြီးစောင့်ကြည့်နေချိန်မှာတခါတည်းစောစောကပြောခဲ့သလိုအတွေးလေးတွေဝင်ဝင်ဝင်ဝင်လာတဲ့အချိန်ကဲခပ်ပြီးမစောင့်ကြည့်နိုင်တော့ပါဘူး။အဲ့ဒီအချိန်မှာဝင်လေထီးပြဲထွက်လေထီးပြဲဒီလိုရှုတည်ရမှာဖြစ်ပါတယ်အတက်အချင်းတွေလုံနေကြတဲ့ပုံကိုယ်တွေလည်းပဲငယ်ထရကနေတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းဖြည့်ချဖြည့်ချဖြည့်ချဖြည့်ချတဲ့အချိန်မှာရင်နှလေးမှာခြားခြားဆူဆိုင်ပြီးကြည့်ရင်ပုံရှင်ပြပါတယ်ဆူဆိုင်ပြီးကြည့်လိုက်တဲ့အချိန်ကကြတော့အဲ့ဒီနေရာမှာမထင်ရှားဘူးဆိုမှအောင်ဘင်းကိုရွှေချပြီးတမာတိရအောင်လုပ်ရပါအကင်း၍မိမိရင်နှားလေးကိုဆူဆိုင်လို့ရပြီဆိုရင်ဆူဆိုင်ပြီးကြည့်လိုက်ပါကြည့်လိုက်တဲ့အချိန်ကကြတော့ဘူရဲသဘောလေးတွေတွေ့လာတယ်ဆိုရင်ဘူရဲသဘောဘူရဲသဘောဘူရဲသဘောလို့အဲ့ဒါတွေအကက်ခါပြီးတော့နှလုံးသွင်းရမှာဖြစ်ပါတယ်တခါတည်းပူရင်းနဲ့ဆူးလာတယ်ဆိုရင်လည်းဆူးတာဟာလည်းပဲအဲ့ဒါဟာတေဇောရဲ့သဘောပဲဆူးတဲ့သဘောလေးတွေ့ရင်လည်းဆူးတဲ့သဘောဆူးတဲ့သဘောဆူးတဲ့သဘောလို့နှလုံးသွင်းနေရမှာဖြစ်ပါခါတည်းရင်ထဲမှာချက်ဆိုးပြီးဖြစ်လာတတ်ပါတယ်အဲ့ဒီအချိန်မှာချက်ဆိုးတယ်ဆိုတာဟာစိတ်တင်းကြပ်နေလို့ဖြစ်ပါအဲ့ဒီအချိန်မှာစိတ်လေးတွေကိုနည်းနည်းလျှော့လျှော့လျှော့လျှော့ပြီးတော့ချက်တဲ့သဘောချက်တဲ့သဘောချက်တဲ့သဘောတာကတော့အဲ့ဒီမှာဟုတ်အဘောရှိတဲ့ပရမတ်တရားအဖွဲ့လွန်နေခြင်းဖြစ်ပါတယ်ယောဂီတို့အခုလောက်ပြောတယ်ဆိုရင်ယောဂီတို့အနေနဲ့တစ်ခုခုပေါ်လာတယ်ဆိုရင်ပေါ်လာတဲ့အတိုင်းကဲခါပြီးစောင့်ကြည့်စောင့်ကြည့်ပြီးတော့နှလုံးသွင်းနေရမှာဖြစ်ပါတယ်ဒါကြောင့်ရှိဥစွာအဲ့ဒါလို့ဖြစ်ဖို့ဆိုတာမိမိတို့အနေနဲ့ပေးထားတဲ့ကမ္မထာအတိုင်းဝိရိယနဲ့သတိကိုတမာတိဖြစ်အောင်ရှိဥစွာ15မိနစ်လောက်လေ့ကျင့်အောင်မှဖြစ်ပါတယ်လေ့ကျင့်တဲ့အချိန်မှာဝင်လေထီးပြက်ထွက်လေထီးပြက် ဝင်လေတီးပြဲထွက်လေတီးပြဲလို့ဒီလိုရှင်းဥစွာနှလုံးသွင်းရအောင်မှဖြစ်ပါတယ်15မိနစ်လွန်သွားပြီဆိုတဲ့အခါမှာထင်ရှားရရပရမတ်တတ်သဘောတစ်ခုကိုကဲခါပြီးတော့စောင့်ကြည့်ရမှဖြစ်ပါတယ်စောင့်ကြည့်ပြီးတော့နှလုံးသွင်းနေရမှဖြစ်ပါတယ်ဒါကြောင့်ယခုလောလောဆယ်အပိမှတော့ယောဂီသူတော်ကောင်းအပေါင်းတို့အနေအချင်း ชีวุสว่า15มะเนลอกตมาติดีท่องผู้อี้ด้วยสิทธิ์อีอีทาพี่รอวินิทิเจถลิทิเจวินิทิเจถลิทิเจโลชูบัวอ้าถุจักบาซู